ချမ်းပြည်နယ်ရှေ့ပိုင်းကရှမ်းလက်နက်ကိုင်း RCS ဆက်ဆက်စီတပ်စခန်းရှိရာလွန်ကွန်1ဘက်ကိုမြန်မာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့တပ်စခန်းနားမှာရှိတဲ့ဒုက္ခသည်တွေထိုင်းနယ်စပ်နားကိုထွက်ပြေးတိမ်းချောင်ခဲ့ကြရပါတယ်။စစ်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ပြည်တွင်းဒုက္ခသည်တွေမလုံခြုံတဲ့အခြေအနေထပ်ကြုံနေရတာကိုတော့ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်ဟင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ရှမ်းပြည်နယ်အရှိပိုင်းတာချီလိမ့်မြို့နယ်မှာရှိတဲ့ရှမ်းပြည်တပ်မတော်တောင်ပိုင်း RCSSS တပ်စခန်းရှိရာကိုမြန်မာစစ်သားဘက်ကလက်နက်ကြီးနဲ့တနင်္ဂနွေနေ့ညနေပိုင်းကပစ်ခတ်တာကြောင့်အဲ့ဒီနားတဝက်ကပြည်တွင်းဒုက္ခတွေစခန်းမှာနေကြတဲ့စစ်ပြည်ဒုက္ခတွေခိုင်းနေစားဘက်ထွက်ပြေးခဲ့ရတယ်လို့ NGP စစ်ဆောင်စခန်းကော်မတီဝင်ဆိုင်းလင်းကပြောပါတယ
်။အဲ့လွယ်ကော1ဖက်နေလွယ်ကော1ဆိုတာဟိုမဆိုင်ဖက်နဲ့မြင်ရှိတယ်ဘောနော်။ဒီအဲ့မှာလက်နက်ကြီးကြတဲ့လူတော့ထိခိုက်မရှိဘူးလားမရွာလေကိုကြတယ်လို့လွယ်ကော1နားမှာရှိတဲ့အဲ့ဒီစစ်ပြည်ဒုက္ခတွေစခန်းသူအစီအစဉ်ရဲ့သူအချင်းတိုင်းချိန်နဲ့မြင်နေနေဆိုင်ပေါ့သူကလက်ကကြီးကြတော့ခိုင်းလို့ပြေးဝင်နေလို့သူအမထိုက်တက်လက်ဆောက်နေတာဟုတ်ထိုက်တက်ကလည်းအဲ့နေကျမကဲ့ရဆောက်နေတော့
လက်ရှိ black hole ဒုက္ခတဲ့စကန်းထဲကနေဒုက္ခတဲ့များစုဟာ RCSSS တွေသတ်စကန်းစီရဖက်ထွက်ပြေးခလုံးခဲ့ကြပါတယ်ဒါပေမဲ့ RCSSSC နဲ့မြန်မာစစ်သားတို့ကြားမှာလဲစည်ရေးတင်းမနေတယ်လို့ရှမ်းတန်တော်စစ်သတင်းဌာနအက်ဒီတာဆိုင်းမင်းကပြောပါတယ
်စစ်ပေးဆောင်တွေလို့ထိုင်လို့ခိုင်ထားတဲ့သူတို့ရာချင်းနဲ့ကြတော့ဆက်ပြေးတင်းဆောင်ရတယ်သူတို့ဒီဆိုင်းနဲ့ဆန်းနာပါတော့အမတ်တဲ့စစ်ဒေသတိုင်းတုံစစ်ဒေသဌာနချုပ်စီကိုဆက်ပြေးလာကြတယ်ဒီနေ့ဒီတော့ဒီ RCA ရဲ့ဖက်ကတော့ကျွန်တော်တို့ကြားတာတော့ဒီစီရေးကတော့အဲ့ဒီလူငယ်ဆက်တကြောမှာလုံဆောင်ရေးတိုးမြင့်ချထားတယ
်ဒီရတွင် RCSSS တွေတတ်မှုသူကတော့မနေ့ညကပြစ်ခတ်မှုတွင်တိမ်းချောင်နေတဲ့ရွာသားတွေဒီကနေ့ညနေမှာမူရင်းဒေသကိုပြန်လည်ရောက်နေကြပြီလို့ဆိုပါတယ်ည
ံ့ကြတာပါဒီဆုံးဆောင်တိုင်းမှာပဲဆက်တော့ဖြစ်ဖြစ်တော့သူတို့ကဆက်ချုံရပါဗျာသူတို့ရဲ့လုံချုံရေးရတိမ်းချောင်တာတွေတော့နည်းနည်းရှိတာပေါ့ဒါနဲ့ပြန်လာကြပါ
ဘူး RCSSS တွေတပ်စခန်းဖြစ်တဲ့ Lycor 1 Needle White မှာစစ်ဘေးရှောင်1000ကျော်ရှိနေတာပါထိုင်းမြန်မာနယ်စပ်တစ်ချောက်ကရှမ်းပြည်တောင်ပိုင်းလက်နက်ကိုင် RCSSSS စခန်းတွေကိုတိုက်ခိုက်သွားမယ်လို့တာချီလိမ့်မြို့နယ်ထိုင်းမြန်မာနယ်စပ်ကော်မတီကနေထိုင်းနိုင်ငံချင်းတိုင်းခရိုင်မယ်ဆိုင်မြို့နယ်ချားကော်မတီစီမလကုံပိုင်းမှာအတိပေးထားတာကြောင့်အဲ့ဒီဒေသမှာရှိတဲ့ဒုက္ခတဲ့စခန်းတွေမှာခိုးလုံနေကြသူတွေစိုးရိမ်နေကြပါတယ
်။ထိုင်းအစိုးရနေနဲ့အဲ့ဒီလိုလက်လက်ကြီးရတယ်ပြစ်လာမယ်တက်ပေါ်ပြစ်လာဆုံးနေနဲ့လာပြီးဘုံချက်ဆိုရှင်ဒီ IDP တွေကိုထိုင်းတဲ့ဝဟုတ်ပြီးဝတ်တော့ကျွန်တော်တို့ကတောင်းဆိုထားတာပေါ့ဗျာ။သူတို့ချီရတော့ဘာမှတော့ပြန်ချက်မရဘူ
း။ရှမ်းမြည်နဲ့ထိုင်းမြန်မာနယ်စပ်ဒေသမှာပြည်တွင်းဒုက္ခတဲ့ NDV စခန်း6ခုရှိတာမှာဂုံးကျော်စခန်းဟာထိုင်းနယ်ဘက်မှာရှိနေပြီးဂျန်နဲ့5ခုဖြစ်တဲ့ကောင်းမွန်မိုင်း၊လွယ်တိုင်းလျံ၊လွယ်လျံ၊လွယ်ဆန်းစိတ်၊လွယ်ကော1တို့ဟာမြန်မာဘက်ခြမ်းမှာရှိနေတာပါ။ဒီစခန်း6ခုဟာစစ်ဘေးဒုက္ခတဲ့စုစုပေါင်း 6000 လောက်ရှိနေပါတယ်။မြန်မာဘက်ခြမ်းမှာရှိတဲ့ရှမ်းဒုက္ခသည်တွေကိုထိုင်းနိုင်ငံတွင်ဝေရောက်သိမ်းရှောင်နိုင်ရေးလုံခြုံရေးနဲ့လူသားချင်းစာနာဆောင်သားမှုအကူအညီပေးနိုင်ရေးအတွက်ရှမ်းပြည်နယ်ဒုက္ခတဲ့ကော်မတီကဆိုင်းဆိုးရကိုတောင်းဆိုထားပါတယ်ခင်ဗျာ
။နိုင်ကွင်းတင်ပြပေးခဲ့တာပါခင်ဗျာ။